ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုသတင်းရယူရင်းနဲ့ Writer သတင်းတောက်မြောက်ဖမ်းဆီးခံထားရတာရပ်ပေါင်းတရာကျော်သွားပါပြီ။နိုင်ငံတော်လျှော့ဝှက်ချက်ဥပဒေနဲ့တရားစွဲထားတဲ့ဒီအမှုဟာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်တာမကဒီမိုကရေစီစနစ်တစ်ခုလုံးကိုဆန်းသက်တဲ့အမှုဖြစ်တဲ့အတွက်တရားစီရင်ရေးဖြစ်စဉ်ကို EU ကအနိကဆန့်ကျင်လေ့လာနေတယ်လို့မြန်မာနိုင်ငံဆိုင်ရာ EU တာဝန်ကြီး Christian Smith ကပြောကြားလိုက်ပါတယ်။ဒါကြောင့်ဒီမိုကရေစီစနစ်ကိုဆန့်တက်တဲ့အမှုလို့ပြောရတာပါလေ။ Writer သတင်းကိုအခြေခံပြီးတော့ကိုဝင်းမင်းကဆက်ပြောပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းရောမြို့နယ်ရှိအင်းတင်ကြွာမှာပြီးခဲ့တဲ့ August လတုန်းကမြန်မာတပ်မတော်နယ်မြေရှင်းလင်းရေးအတွင်းမွတ်စလင်ဆယ်ဦးတပ်ဆန်ခဲ့ရမှုပေါ်အဖြစ်မှန်ပေါ်ပေါက်ရေးစုံစမ်းခဲ့တဲ့အသက်32နှစ်အရွယ်ကိုပါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စုဦးတို့ကိုမနေ့ဒီဇင်ဘာလထဲကဗြိတိရှ်ကိုလိုနီခေတ်ကဥပဒေနဲ့ဆဆွဲဖမ်းဆီးပြီးရေကူမြောက်ပိုင်းခရိုင်ခုံရုံးတင်စစ်ဆေးလာတာကဆက်ချိန်မြောက်ရှိလာချိန်မှာဒီခုံရုံးကိုတက်လာတဲ့တန်မတ်ဒီရှ်မစ်ကသူ့ဘာကြောင့်လာရတာကိုအခုလိုရှင်းပြလိုက်ပါတယ
် First of all I want to say that the reason why I chose to observe
ပထမဆုံးပြောချင်တာကဒီခုံရုံးကိုလာတက်ရောက်လေ့လာပြတာကဥရောပသမဂ္ဂအနေနဲ့ဒီခုံရုံးနဲ့သက်ဆိုင်နေတဲ့ကဏ္ဍတွေမှာမြန်မာအစိုးရရဲ့ရေးပါတဲ့မိဖက်ပံ့ပိုးရေးအဖွဲ့ဖြစ်နေလို့ပါကျွန်တော်တို့အနေနဲ့မြန်မာရေးကြဖွဲ့ရဲ့ပြုပြင်ကြောင်းလိုင်းရင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေအခွင့်အရေးကာကွယ်ပေးရေးလုပ်ငန်းတွေကိုထောက်ပံ့ကူညီပေးနေပါတယ်ဒုတိယအနေနဲ့ကတော့ကျွန်တော်တို့အနေနဲ့ဥပဒေကြောင်းဆိုင်ရာပံ့ပိုးရေးနဲ့တရားမျှတမှုလက်လန်းမီရေးတွေလှုပ်ဆောင်နေတာမို့အခုမြန်မာတရားစီရင်ရေးမှာဗက်မလိုက်လွတ်လပ်မှုရှိရေးကိုအလေးထားပါတယ်
ဒီကိုလိုနီခေအောင်တို့ကစစ်ပွဲကာလအတွင်းသတင်းလုံခြုံရေးအတွက်တုံးခဲ့တဲ့သတင်းစွဲဝက်ချက်ဥပဒေအရဒီဝက်ချက်သတင်းတောက်နှစ်ဦးအဖြစ်ရှိတယ်လို့ခွန်ယုံကဆုံးဖြတ်လိုက်ရင်တော့ထုံတယ်အများဆုံး14နှစ်အထိကြာခံနိုင်ရတဲ့အနေအထားမှာတမ်မတိစနစ်ကဒီသတင်းတောက်တွေကတကယ်တော့အစိုးရခဏခဏပြောနေတဲ့အဖြစ်မှန်ဖော်ထုတ်ရေးစွန့်စားလုပ်ခဲ့တာသာဖြစ်ပြီးဥပဒေကြောင့်တုံးအပြစ်မပေးသင့်ဘူးလို့ထောက်ပြလိုက်ပါတယ
် As the government has often told me in my meetings with them
မြန်မာဆိုရကသူတို့နဲ့တွေ့တိုင်းကျွန်တော်ကိုအမြဲပြောပါတယ်အမှန်တရားထွက်ပေါ်လာလိမ့်မယ်ပေါ့နော်ကျွန်တော်တို့ EU အနေနဲ့လည်းဒီအဖြစ်မှန်ကိုရှာဖွေတင်တယ်လက်တွေ့မြေပြင်ကိုတွားကြည့်ကြပေါ့အဲ့လိုပြောပါတယ်အဲ့ဒီတော့အခု writer screen out နှစ်ယောက်လုတ်ခဲ့တာကဒါကိုလုတ်ခဲ့တာလေသူတို့ဒီအမှန်တရားအတွက်တတိရှိရှိရှာဖွေခဲ့ကြတယ်ဘာဖြစ်ခဲ့လဲဆိုတာအများစင်စားနိုင်အောင်လိုအပ်တဲ့အချက်လက်ပေးဖို့လေအခုလိုအဖြစ်မှန်ရဖို့ရှင်းဆောင်လုတ်ပြတာမျိုးကိုဖန်ဆီးမှုတွေဥပဒေကြောင်းနဲ့တုံးပြီးတော့လုံးဝအရေးမယူတက်ပါဘူ
းဒီသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့အနေနဲ့ဒီအင်းဒီယာလူတက်မှုနဲ့ပတ်သက်ပြီးအစိုးရရဲ့လှုပ်ဝဲအထောက်အထားတွေကိုရယူဖို့ကြိုးပမ်းခဲ့တာမို့အခုလိုဥပဒေကြောင်းရအရေးယူရတာလို့ဒီမှာအစိုးရဘက်ကပြောလာနေချိန်မှာပြည်တွင်းဒီပါမှာတော့ဒါကမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့ဒီမိုကရေစီနိုင်ငံရေးအမှုသာဖြစ်တယ်ဆိုပြီးဒီသတင်းတော့နှုတ်ကိုပြန်လွှတ်ပေးဖို့တောက်ဆိုချက်တွေပုံများလာနေပါတယ်အခုလိုအချိန်မှာဥရောပသမ္မတတန်မတ်ဂျီရှ်နစ်ကလည်းဒီမှုကမြန်မာနိုင်ငံမှာသတင်းလက်ခွင့်နဲ့ဒီမိုကရေစီကြောင်းလဲမှုအတွက်အရေးပါတဲ့စံသတ်မှုဖြစ်တယ်လို့ဆက်ထောက်ပြလိုက်ပါတယ
်။ Media opinion believes that this is an important test case for
ဒီမှုကမြန်မာနိုင်ငံနဲ့သတင်းလက်မှုနဲ့ဒီမိုကရေစီရဲ့တစ်ခုလုံးအပေါ်ယုံကြည်သက်ဝင်မှုအတွက်အရေးပါတဲ့စံသတ်မှုဖြစ်တယ်လို့ဥရောပသမဂ္ဂကယုံကြည်ထားပါတယ်။ဒါကြောင့်ဥရောပသမဂ္ဂအနေနဲ့အရင်တုန်းကသတင်းလွတ်လပ်မှုနဲ့အရက်ဖက်လူမှုအဖွဲ့အစည်းလွတ်လပ်မှုနဲ့ဆိုင်တဲ့အမှုတွေကိုလိုက်ဆောင်ကြည့်ခဲ့တယ်လို့ပဲအခုအမှုမှာလည်းတကယ်ကိုအနီးကပ်လိုက်ဆောင်ကြည့်သွားပြီးမှဒီကနေ့ထွက်လာတဲ့ရလက်ပေါ်မူတည်ပြီးကျွန်တော်တို့ညီကုန်းချုပ်ချက်ဆွဲမှာပါ
တကယ်တော့ဒီ writer သတင်းတောက်တဲ့ဦးစုံစမ်းရေးသားခဲ့တဲ့သတင်းကြောင့်ဒီအင်ဒီယာအစုလိုက်ကျင်းလိုက်တက်ခဲမှုကိုအဖြစ်မှန်ဖော်ထုတ်နိုင်ခဲ့ပြီးအစိုးရဘက်ကလည်းဒီအမှုကျူးလွန်ခဲ့သူတွေကိုအရေးယူနေချိန်မှာတက်ဆွန့်စံပြကြိုးပမ်းခဲ့ကြတဲ့သတင်းတောက်မျိုးကတော့ဆက်လက်ထင်ထင်ခန့်နေရဆဲဖြစ်ပါတယ်